လက်ကျောင်းလူတမှုမှာပေးတံချမှတ်ခံထားရတဲ့မြန်မာနိုင်ငံသားလူငယ်နှစ်ဦးကိုတက်ညာပေးဖို့နဲ့တရားဥပဒေနဲ့အညီကာကွယ်ဆောင်ရှောက်ပေးဖို့ထိုင်းနိုင်ငံကိုရောက်နေတဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကထိုင်းဝန်ကြီးချုပ်နဲ့ကာကွယ်ရေးဦးစီးချုပ်တို့ကိုမနေ့အင်္ဂါနေ့ကပန်ကြားခဲ့ပါတယ်ဗိုလ်ချုပ်ကြီးမြတ်ထွန်းဦးကိုယ်တိုင်လည်းမြန်မာလူငယ်နှစ်ဦးကိုထိန်းသိမ်းထားတဲ့ထိုင်းအချင်းထောင်နဲ့အထီးသွားရောက်အားပေးခဲ့ပါတယ်အခုလိုထိုင်းနိုင်ငံခေါင်းဆောင်တွေကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တိုက်ရိုက်ပန်ကြားချက်ဘလောက်ထိထိရောက်နိုင်မလဲမတ်အင်ဂျင်နိုင်ကဆက်ပြီးတော့ပြောပြပေးမှာပါရှင
်ထိုင်းနိုင်ငံမှာဩဂုတ်လ3ရက်နေ့ကကျင်းပခဲ့တဲ့တက္ကသိုလ်အကြိမ်မြောက်ထိုင်းမြန်မာအဆင့်ရဲ့အရာရှိများအစည်းအဝေးကိုတက်ရောက်လာတဲ့မြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအစည်းအဝေးမတိုင်ခင်ထိုင်းဝန်ကြီးချုပ်လည်းဖြစ်ကာကွယ်ရေးဝန်ကြီးလည်းဖြစ်တဲ့ဗိုလ်ချုပ်ကြီးဟောင်းပရာယွတ်ချန်ဦးချာနဲ့တည်တံ့တွေ့ဆုံခဲ့တာပါနိုင်ငံစီရေးနိုင်ငံရေးဆိုင်ရာဆက်ဆံရေးကိစ္စတွေကိုပြောကြားရမှာလက်ကျိုးလူတက်မှုမှာတည်တံ့ပြစ်ဒဏ်ချမှတ်ခံထားရတဲ့မြန်မာနိုင်ငံသားနှစ်ဦးကိုနိုင်ငံနဲ့နိုင်ငံတက်မတော်နှစ်ရက်ကြာတည်ရှိနေတဲ့ချစ်ကြည်ရင်းနှီးမှုတွေကိုထောက်ထားပြီးတက်ညာပေးဖို့နဲ့တရားဥပဒေနဲ့အညီကူညီဆောက်ရှောက်ပေးဖို့ထိုင်းဝန်ကြီးချုပ်ကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပန်ကြားခဲ့တာဖြစ်ပါတယ်မြန်မာစစ်တပ်ပိုင်းများ၏ရုံမြင့်တန်ကြားကမနေ့ကထုတ်လင်းတဲ့သတင်းအစီအစဉ်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်မေတ္တာရက်ခံချက်နဲ့ပတ်သက်လို့အခုလိုကြေညာသွားပါတယ်
။ထိုင်းနိုင်ငံမှာပေဒံပြစ်ဒဏ်ချမှတ်ခြင်းခံထားရတဲ့မြန်မာနိုင်ငံသားနှုတ်ကိုထိုင်းနိုင်ငံနဲ့နိုင်ငံတမန်တော်နေရာကြားရှင်ရင်ဆွေချစ်ကြည်ရင်းနှီးမှုများကိုထောက်ထားပြီးတက်ညာပေးရန်စဉ်စားပေးစီလိုကြောင်းတရားဥပဒေနဲ့ညီကူညီဆောက်ရှောက်ပေးစီလိုကြောင်းနဲ့နိုင်ငံပူးပေါင်းဆောင်ရွက်မှုများကိုဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းပြောကြားပါသည်။
ထိုင်းနိုင်ငံကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အတူလိုက်ပါသွားခဲ့တဲ့တက်မတော်ညှိနှိုင်းကုတ်ကဲရီမှုကြီးရီလီဗိုလ်ချုပ်ကြီးမြတ်ထွန်းကိုယ်တိုင်လည်းတေးတံစီရင်ချမှတ်ခံထားရတဲ့မောင်စော်လင်းနဲ့မောင်ဝင်းစော်ထွန်းခေါ်ဝေချိုးတို့ကိုထိန်းသိမ်းထားတဲ့ထိုင်းအချင်းတောင်ကိုမနစ်အင်္ဂါနေ့ကတွားရောက်တွေ့ဆုံခဲ့ကြောင်းလည်းမြဝီရုတ်တံကအခုလိုကြေညာသွားပါတ
ယ်။ဓမ္မတက်မတော်မှာညှိနှိုင်းကုတ်ကဲမှုကြီးရီလီဗိုလ်ချုပ်ကြီးမြတ်ထွန်းကထိုင်းနိုင်ငံခိုတောင်ကျွန်းလေကျော်မှာ2014ခုနှစ်စက်တင်ဘာလအတွင်းဖြစ်ပွားခဲ့တဲ့ဒီတိုင်နိုင်ငံသားနှစ်ဦးအသက်ခံခဲ့ရတဲ့ဖြစ်စဉ်မှာကျူးလွန်ကြောင်းစွပ်စွဲချက်ဖြင့်တေးတံချမှတ်ခြင်းခံထားရသူမြန်မာလူသမားဝင်းစော်ထွန်းနဲ့စော်လင်းတို့ကိုထိုင်းနိုင်ငံနွန်ချပူရီခိုင်ဘန်ခွန်ဗဟုအချင်းဆောင်မှာဒီကနေ့ဒေသစံတော်ချိန်နေ့လယ်2နာရီမှ2နာရီခွဲထိသွားရောက်တွေ့ဆုံပြီးပြည်တော်စုတမရမြန်မာနိုင်ငံတော်အစိုးရအနေနဲ့ထိုင်းနိုင်ငံမင်းမြတ်ဆံကိုအယူခံဝင်လာရေးအတွက်ကူညီဆောင်ရွက်ပေးလျက်ရှိကြောင်းနဲ့တမရကာဗေးရေးစီချုပ်ကလည်းထိုင်းနိုင်ငံရှိတာဝန်ရှိသူများနဲ့တွေ့ဆုံကကူညီဆောင်ရွက်ပေးရန်ပြောကြားထားရှိကြောင်းတို့ဖြင့်အားပေးစကားပြောကြားခဲ့ပါသည်။အဲလိုတွေ့ဆုံစဉ်ဘုံခွန်မဟုအချင်းဆောင်ရဲ့ညွှန်ကြားရေးမှူးဖြစ်သူမစ္စတာဆိုဖွန်ရန်ပီချာကအချင်းသားနှစ်ဦးကိုကောင်းမွန်စွာထိန်းသိမ်းထားရှိတဲ့အခြေအနေများကိုရှင်းလင်းဆွေးနွေးပါသည်။အဲဒီအချင်းသားနှစ်ဦးဖြစ်တဲ့ဝင်းစော်ထွန်းနဲ့စော်လင်းတို့ရဲ့ကျမ်းမာရေးအခြေအနေမှာကောင်းမွန်မှုရှိကြောင်းနဲ့အချင်းဆောင်မှချမှတ်ထားတဲ့စီမင်းစည်းကမ်းများအတိုင်းကောင်းမွန်စွာလိုင်းနာကနေထိုင်ရရှိကြောင်းသိစေရပါတယ်။ဆက်လက်ပြီး၎င်းကဘုံခုံဗဟုအချင်းဆောင်တွင်ရှိအချင်းသားများထားရှိတဲ့အဆောင်များအချင်းသားများကိုထိန်းသိမ်းထားရှိမှုအခြေအနေများနဲ့ကြွေးမွေးမှုအခြေအနေများကိုလှည့်လည်ရှင်းလင်းကြားသခဲ့လို့သိရရှိပါတယ်ခင
်ဗျ။လက်ကျောင်းလူတက်မှုမှာကျူးလွန်ခဲ့တဲ့ဆိုပြီးတည်ရန်စီရင်မှုအတွက်မောင်တော်လေးနဲ့မောင်ဝင်းစော်ထွန်းတို့ရဲ့နောက်ဆုံးအယူခံကိုထိုင်းဗဟုတရားရုံးကဩဂုတ်လ29ရက်နေ့ကပေးချခဲ့ပြီးတဲ့နောက်ထိုင်းဥပဒေအရရပ်ပေါင်း60အတွင်းထိုင်းပြည်နေမျက်စီကိုအတနာခံစားတင်သွင်းဖို့ထိုင်းအကျိုးဆောင်ရှိနေတွေကပြင်ဆင်နေကြတာပါ။တည်တံ့စီရင်ချက်ကိုတက်ညာပေးဖို့မြန်မာတက်မတော်အကြီးအကဲကိုယ်တိုင်မေတ္တာရက်ခံချက်ဟာထိရောက်မှုရှိပြီးထိုင်းပြည်နေမျက်စီရောက်ဖို့အခွင့်အလမ်းတွေရှိနေကြောင်းလက်ကျုံးလူတက်မှုထိုင်းတရားစီရင်ရေးမှာတစ်ချောင်းလုံးလိုက်ပါဆောင်ရွက်ပေးနေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအမှုဆောင်ညွှန်ကြားမှုကိုထူးချစ်က VOE ကိုပြောပါတယ်
ကိုကျွန်တော်ထိုင်းပြည်အတိုင်းအခံကောင်းစီဆိုတာရှိရလေကျွန်တော်ကထိုင်းနိုင်ငံမှာအမှတ်အမှားလူရည်လူရှင်တွေရှိတဲ့ဗိုလ်ချုပ်ကြီးပရင်ဆိုတော့အဲ့ဒါသူကဥက္ကဋ္ဌအဲ့ဒီဥက္ကဋ္ဌကဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကိုသူ့ရဲ့မွေးသားသားဆိုပြီးတော့ပါတရားဝင်ပြောထားတာရှိတယ်သူတို့ဟိုတပုဂ္ဂိုလ်ရတာအရင်ကြီးတယ်ဆိုတော့အခုထိုင်းပြည်ကောင်းစီမှာဥက္ကဋ္ဌဖြစ်တာလည်းဗိုလ်ချုပ်ကြီးပဲသူအရင်ကတအာနာသိခဲ့ရကွာဗိုလ်ချုပ်ကြီးတွေပဲဆိုတော့သူတို့ရှင်းရှင်းလေးကဟိုအဆက်ဆက်ရှိတယ်ဆိုတော့အဓိကတော့ဒီအဲ့ဒီဘရင်ကောင်းစီကတော်တော်လေးကိုအရေးပါတယ
်ဒီထိုင်းပြည်နေမြတ်တို့စဉ်းစားလေးရှိတဲ့ပုံစံအရောပေါ့နော်ဒီမောင်ဇော်လင်းနဲ့မောင်ဝင်းဇော်ထွန်းတို့ရဲ့ဒီနေကျွန်းအမှုထိုင်းပြည်နေမြတ်ကဘလို့ဆုံးဖြတ်မယ်လို့ညွှန်လင့်ထားလဲရှင်
好在边得办法，像路的超越你嘛，我像路也的放流行要心理啵，心理阿包围，像路他心理哪讲些啊？哎，阿木呢不得了，思维老棒了。哎，思维老美，就那路条不露牛包的，不露鸡蛋的嘞，不露不露阿配鱼的，所以啊，这个不露八文店的，所以还有这个不送片的嘛吧。而且就那路也对脚包呢，但就那路嘛，是的，我太强逼，太逼了，心里太难挨的嘛的，就那路强逼的，就那路个咯，啊，苦的起来，就那路生气的吧的，这个里的啊咯，我对人我查看嘛了，不不，太逼明了你嘞，对人你说包比较的查，那些啊，你出去的你想哪个那个？路没路，就那路停嘛嘞，就那他，你们交流多少心里话嘞？我第个里头特别那样问题，谈出啊里呢，我慢慢也没老会有就那停嘛了，好个。
你妈主要过来嘞，台北里面是阿达那看啥电灯布，台桌上修里面嘞，台面修里面叫，阿罗达妈问起有等谁个，第个嘞一般跟调查他的路，台南人三亚你妈单面几过来嘞，过年上月比你话嘞。